အရှတရဲ့နောက်ဆုံးစီးပွားရေးရှေ့တန်းစခန်းမြန်မာ Asia's Last Frontier ဆိုတဲ့အမည်နဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမေရိကန်လုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွေးနွေးဖလှယ်ကြတဲ့ပွဲကိုနယူးယောက်မြို့မှာအခုအတန်လွင့်နေတဲ့အချိန်မှာပဲစတင်ကျင်းပနေပါပြီ။ဆွေးနွေးပွဲကိုတက်ရောက်တည်င်းယူနေတဲ့ VOA ရဲ့ဌာနမှဦးတန်းလွင်ထွန်းကအစည်းအဝေးကျင်းပပုံကိုအခုလိုပြောပြပါရရှင်
။အခုလောလောဆယ်ကတော့အခုဒီမှာနယူးယောက်မြို့ Grand Hyatt Hotel မှာလုပ်နေတဲ့ဆွေးနွေးပွဲမှာကဒီနေ့လုံးနေနေကတော့မြန်မာနိုင်ငံကလာတဲ့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်တန်းပုဂ္ဂိုလ်တွေပေါ့နော်ပုဂ္ဂိုလ်ပေါင်း40လောက်ကစကားပြောဖို့ရှိပါတယ်စကားပြောပြီးတော့ဒီမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစီးပွားရေးလုပ်ငန်းတွေလုပ်ဖို့ကိုစိတ်ဝင်စားတဲ့သူတွေအနေနဲ့ဒီလိုမြန်မာနိုင်ငံကနေရောက်ရှိလာကြတဲ့ကိုယ်စားလှယ်တွေရောဒါမှမဟုတ်လို့ရှိရင်အမေရိကန်ဘက်ကနေပြီးတော့ဥဆောင်ပြီးလုပ်ပေးနေတဲ့ကိုယ်စားလှယ်တွေရောအားလုံးပေါ့နော်ဟိုတယောက်ချင်းစီတီးတန့်စီတွေ့ဆုံဖို့လည်းဒီနေ့လုံးစီစဉ်ထားရှိတယ်ဒါမြန်မာနိုင်ငံမှာဟိုစီးပွားရေးလုပ်ငန်းလုပ်ဖို့နဲ့ပတ်သက်လို့ရှိရင်အခုဒီပွဲပေါ့ဗောနော်ဒါပထမဆုံးဖြစ်တဲ့အတွက်ကြောင့်မလို့နည်းနည်းထူးခြားရလို့ပြောလို့ရပါတယ်အခုတော့ဟိုဆက်လာတာပဲရှိသေးတယ်ဗျခင်ဗျာအခုကျွန်တော်ပြောနေတဲ့အချိန်မှာလေပထမဆုံး section မှာတော့မြန်မာနိုင်ငံဘက်ကဝန်ကြီးဦးစိုးသိန်းတော့ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေဘက်ကကူသိန်းဝင်လို့ခေါ်တဲ့ search fund တော့ပြီးတော့ US American Business Council အဲ့လိုဖွဲ့စည်းရသူတွေလာပြီးတော့ဟိုဆင်းရဲပုံမှာတက်ပြီးစကားပြောနေတယ်။နောက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းရှင်ကြီးဟို short service လေးစကားပြောပါတ
ယ်။မြန်မာနိုင်ငံဘက်ကတော့တာဝန်ရှိတဲ့အစိုးရဝန်ကြီးတွေတယောက်တာတွေ့ရပါတယ်။အမေရိကန်ဘက်ကရောတာဝန်ရှိတဲ့အစိုးရပိုင်းဆိုင်ရာအကြီးအကဲရောတက်ပါသေးတာခင်ဗျာ
။အစိုးရပိုင်းဆိုင်ရာကဟိုတက်တာတော့မရှိဘူးခင်ဗျာ။ဒါကြောင့်လဲဆိုတော့ဒီဟာကဒါ public ကလုပ်ငန်းရှင်တွေကနေပြီးတော့ UCB ဟိုကျင်းပတဲ့ပွဲဖြစ်နေတယ်လေ။အဲ့တော့ဒီ US American Business Council လို့ခေါ်တဲ့US ASEAN Business Council ရဲ့ဟောပေါ့နော်ဟိုလက်ခွဲပေါ့အဲ့တော့ဒီ public ကလုပ်ငန်းရှင်တွေကိုဆွဲဆောင်ပေးတဲ့အဖွဲ့အစည်းတွေလည်းတက်တာများပါတယ
်ဆွေးနွေးပွဲမှာတက်ရောက်လာတဲ့လူတွေနှစ်ဖက်လုံးပေါ်လေစိတ်အားထက်သန်မှုဘယ်လောက်တွေ့ရပါလဲအလားအလာကောင်းတွေများမြင်ရပါလား
ဟုတ်ကဲ့တက်တဲ့လူကတော့တော်တော်များတယ်ခင်ဗျတော်တော်များတယ်ဆိုတော့အခုအထူးသဖြင့်ဗမာပြည်အရေးကလည်းဒါဒီဟိုစီးပွားရေးနဲ့ပတ်သက်လို့စင်ပါတဲ့ပွဲရတာပမာဆုံးပွဲလို့လည်းပြောရမယ်ဆိုတော့အမေရိကန်ရဲ့အရှေ့ဘက်ကအနောက်ဘက်ကကယ်လီဖိုးနီးယားတို့တက်ဆက်တို့ဘက်ကလုပ်ငန်းရှင်တို့ကလာပြီးတော့တက်တာကျွန်တော်တွေ့ပါတယ်ဒီထဲမှာလည်းအခုဟိုစောစောကအပင်မိန်ကုန်းထဲမှာဆိုလို့ရှိရင်လည်းဝန်ကြီးဦးစိုးသိန်းကပြောတော့တာကသူ့အနေနဲ့အမေရိကန်ကုမ္ပဏီတွေအမေရိကန်လုပ်ငန်းရှင်တွေအနေနဲ့ကလုပ်ပြီဆိုလို့ရှိရင်နည်းနည်း decisive ဖြစ်တော့ပေါ့နော်ပြပြသားသားလုပ်တတ်တယ်ပြီးတော့ဟိုကုမ္ပဏီပိုင်းဆိုင်ရာမှာကျင့်ဝတ်ပိုင်းဆိုင်ရာတွေမှာလည်းတော်တော်လေးကိုအလေးထားပြီးတော့အလို့ရှင်အလို့သမားအရေးတွေမှာဆက်ဆံရေးတွေမှာကိစ္စမျိုးတွေမှာလည်းတော်တော်လေးကိုလေးနဲ့ထားပြီးတော့ဆောင်ရွက်တာတွေရှိတဲ့နမူနာတွေရှိရမလို့ဗမာပြည်က business လုပ်ငန်းရှင်တွေအနေနဲ့လည်းအမေရိကန်အတူကိုယူသေးတယ်လေဗမာပြည်မှာလည်းဒီလိုလားလာကောင်းတွေဖြစ်စေနေတယ်ဆိုပြီးတော့ပြောသွားတာရှိခဲ့တယ
်ဆိုတော့အဲ့မြန်မာနိုင်ငံရဲ့လူခွေမပြေဝါလို့ဖြစ်တယ်ဘာညာဆိုတော့ဝေဖန်မှုတွေကဒီအစည်းအဝေးမှာပေါ်လာနိုင်ကြအကြောင်းရှိပါလားခင်ဗျာ
အဲ့ဒါလေးနဲ့ပတ်သက်လို့တော့ပြောတာကတော့အဓိကအားဖြင့်ကတော့ဒီဥပဒေကြံအောင်ဆိုင်ရာနဲ့ပြုပြင်တောင်းလဲမှုဆိုင်ရာတွေမှာနေကွေးနေသေးတယ်ဆိုတော့စိုးရိမ်မှုတွေပဲရှိပါတယ်အဲ့ဒါလေးတွေလည်းစောပိုင်းကအခွင့်အပိုင်းမှာလည်းပြောတော့တာရှိရဲ့ခင်ဗျာအထူးဖြင့်စီးပွားရေးလုပ်ငန်းရှင်ပိုင်းက search fund ကဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီစီးပွားရေးပြုပြင်တောင်းလဲမှုကိစ္စတွေမှာအခုလက်ရှိအစိုးရကလုပ်နေတယ်လုပ်နေတဲ့နေရာမှာဟိုမိကုန်းထုတ်နေကြတာကလမ်းကြောင်းမှန်ကိုတွားရသလားလမ်းကြောင်းပေါ်မှာရှိရလားဂရီးစွာတဲ့အတိုင်းလောက်ကြသလားဆိုတော့မိကုန်းနေရှိနေတယ်ဒါပေမဲ့သူ့အမြင်ကတော့ဒါလမ်းကြောင်းပေါ်မှာတော့ရှိနေတယ်အချိန်အဟုန်ကိစ္စလောက်မြန်တယ်မြန်ဆိုတဲ့နေရာမှာပဲဟိုဟိုမိရလေးရှိတယ်ဆိုတဲ့သဘောသူပြောပါတယ်အထူးသဖြင့်ကတော့ဘယ်လိုလဲဆိုတော့ဟိုလုပ်ငန်းပိုင်းဆိုင်ရာတွေမှာဆင်နေချင်းဝန်ကြီးဌာနတွေအနေနဲ့ဒီဥဆောင်နေတဲ့ဝန်ကြီးတွေဒီရဲ့အငြင်းကြင်မှုနောက်ပြီးတော့တခြားဒီပေါ်မှာဒီမှာရှေးဥစွဲရှိနေခဲ့တဲ့ဘီယိုဘေးစီနဲ့ပတ်သက်လို့ဟိုလူတွေရဲ့အမြင့်တွင်ရဲ့အကျင့်လေးတွေမပြောင်းနိုင်ဘူးအဲ့ဒါလေးတွေနဲ့ပတ်သက်လို့ဟိုပြောင်းလဲကြရရှိနေတယ်နောက်ပြီးတော့ဟို chronicism လို့ခေါ်တဲ့ chronicity ကြီးစိုးနေတဲ့ကိစ္စမျိုးတွေအဲ့ဒါလေးတွေဟိုတိုက်ဖြစ်ဖို့လိုမယ်နောက်ဥပဒေစိုးမှုမှုဟိုလိုမယ်အဲ့ဒါလေးတွေပြည့်ပြည့်နိုင်လို့ရှိလို့ရှင်တော့လာမယ့်10ကအတွင်းမှာပေါ့နော်10နဲ့15နှစ်အတွင်းမှာပေါ်မှာဒီဟာလို့ဟိုတကယ်လမ်းကြောင်းတော့ရောက်နေနိုင်မယ်လို့ပြောလို့ရမယ်လို့သူပြောပါတယ်
ဒီစီဝေးမှာစီးပွားရေးအလားအလာကောင်းတယ်ဆိုတော့အပြင်တခြားထူးခြားချက်အနေနဲ့ဗာပြောစရာတွေ့ရပါလေခင်ဗျာ
ထူးခြားချက်မှာတော့စီးပွားရေးလုပ်ငန်းရှင် search fund ကပဲပြောတာကတော့မြန်မာနိုင်ငံမှာလိုအပ်နေတဲ့ရင်းနှီးမြှုပ်နှံမှုတွေကအမေရိကန်ဘက်ကစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမကဘဲနဲ့အသိပညာပိုင်းဆိုင်ရာအတတ်ပညာပိုင်းဆိုင်ရာမှာကြီးပမှရောက်ရှိနေတဲ့မြန်မာတွေဘိုင်းကပါလာပြီးတော့ရင်းနှီးမြှုပ်နှံမှုတွေရော ဒါမှမဟုတ်လို့ရှိရင်အသိပညာပိုင်းအရာဝင်ပြီးဆောင်ရွက်ပေးတာတွေပါလိုအပ်ပါတယ်ဆိုတဲ့အကိစ္စမျိုးကိုပြောသွားတာကျွန်တော်ကြားရပါတယ်။အလားတူပဲ Asia Society လို့ခေါ်တဲ့ဟိုအဖွဲ့အစည်းရဲ့ကိုယ်စားလှယ်အနေနဲ့ဟိုစကားပြောတဲ့မြန်မာနိုင်ငံရဲ့ဟိုယာယီတိုင်ဝန်တာဝန်ယူခံလုပ်ခဲ့ပြီး Pacifica Taipei ဆိုလို့ရှိရင်မြန်မာနိုင်ငံအရေးမှာအခုဆိုလို့ရှိရင်တော်တော်များများတချို့ဟို negative ပေါ့နော်ပြောရမယ်ဆိုရင်နည်းနည်းအနောက်လက္ခဏာဆောင်တဲ့ကိစ္စတွေရှိတယ်ဆိုပြီးဝေဖန်ပြောဆိုမှုတွေရှိတယ်ဆိုတဲ့နေရာမှာဒါရီဟာတဲ့သူအမြင်နဲ့ပြောမယ်ဆိုလို့ရှိရင်လက်ရှိဟိုအစိုးရအဖွဲ့ပြည်ဝင်ကြောင်းလဲမှုအကြောင်းအရာပိုင်းများဆိုတော့ထက်ဒီမြန်မာနိုင်ငံရဲ့လူအဖွဲ့ပြည်လူအသိုင်းအဝိုင်းဟာနှစ်ပေါင်းတော်တော်များများပေါ့နော်မတိုးတက်ခင်းနဲ့နည်းနည်းဟိုခေဟောင်းတွေးခေါ်ယူစားရကြတဲ့မှာကျင်းလည်နေရတော့ဒါရီကိုလက်ရှိပြည်ဝင်ကြောင်းလဲမှုတွေနဲ့မလိုက်နိုင်တဲ့အခြေအနေလေးရှိနေတာကြောင့်များတာဆိုတဲ့ပုံစံမျိုးထောက်ပြသွားပါတယ်
မြန်မာနိုင်ငံကပြည်ပကိုရောက်နေတဲ့အသက်ပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေရှိခဲ့ရင်သူတို့လည်းပါဝင်ဖို့လိုတယ်လို့ပြောဒီ CEO မှာကအဲ့လိုမြန်မာနိုင်ငံကပြည်ပရောက်အသက်ပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေလာတက်တာတွေ့ရပါလားခင်ဗျာ
တော်တော်များပါတယ်ခင်ဗျာအထူးသဖြင့်ဒီနယူးယောက်မှာရှိတဲ့စီးပွားရေးစိတ်ဝင်စားတဲ့မြန်မာတွေရှိတယ်နောက်ပြီးတော့ဟိုဘက်ကယ်လီဖိုးနီးယားနဲ့တက်ဆာ့ဘက်ကလည်းလူတချို့လာတာတွေ့ရပါတယ်